ခုကိုရိုနာဗိုင်းရပ်စ်ကြောင့်ရင်းကန်ကမ္ဘာလုံးဆိုင်ရာကပ်ရောဂါကနောက်ဆုံးကပ်ရောဂါမဟုတ်တလို့ကပ်ရောဂါတွေကိုကြုံနေရဦးမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဒီကနေ့တနင်္လာနေ့ပထမအကြိမ်နိုင်ငံတကာကပ်ရောဂါကြိုတင်ပြင်ဆင်ရေးနေ့အတွက်ဗီဒီယိုကနေတင်ပြကြတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်အခုဖြစ်ရမှာ COVID-19 ကနေတင်ငန်းဆောင်ယူရမှာဖြစ်တယ်လို့လူသားတွေကျန်းမာရေးနဲ့တရိတ်ဆန်တွေနဲ့ကမ္ဘာမြေကြီးကြားနှိကက်တဲ့ဆက်သွယ်မှုတွေရှိနေတာကိုလည်းသူကသတိပေးပြောကြားခဲ့ပါတယ်လူတွေကကပ်ရောဂါတစ်ခုဖြစ်လာရင်ငွေတွေအကုန်ကျခံလိုက်နေနောက်ကပ်ရောဂါပြီးသွားရင်မင်းမင်းပြောပြောင်းနေလိုက်ကြပြီးနောက်ထပ်ဖြစ်လာနိုင်တဲ့ကပ်ရောဂါတွေအတွက်ကြိုတင်ပြင်ဆင်ထားကြတာမရှိသလိုဖြစ်လာရင်အကြောက်တရားနဲ့ရင်ဆိုင်ပြီးနောက်တော့လိလူရှုထားလိုက်တာမျိုးလုပ်နေကြတာဟာအချိန်ကြာခဲ့ပြီလို့ညွှန်ကြားမှုချုပ်ထက်ကူစာပြောပါတယ်ဖြစ်ပေါ်လာတဲ့အရေးပေါ်ပြဿနာအလုံးကိုရှာဖွေဖော်ထုတ်နိုင်ဖို့ယောနင်းစီဖို့နဲ့ရှောင်ရှားနိုင်ဖို့နိုင်ငံတိုင်းကျန်းမာရေးဆောင်ရှားမှုအထောက်ပံ့ဆိုင်ရာရင်းနှီးမြှုပ်နှံမှုရှိဖို့လိုတယ်လို့လည်းသူကပြောပါတယ် Pfizer BioNTech ရဲ့ COVID-19 ကာကွယ်ဆေးတွေဥရောပနိုင်ငံတွေမှာစနေနေ့ကစပြီးထိုးနှံပြီးနေတဲ့အချိန်မှာပဲအခုလို WHO ညွှန်ကြားမှုချုပ်ကသတိပေးစကားပြောကြားခဲ့တာလည်းဖြစ်ပါရဲ့ရှင်